အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲတွေမှာသမရအိမ်တော်သတင်းတောက်တွေတရားဝင်သတင်းစတင်ရယူနိုင်ပါပြီ။နိုင်ငံတော်သမရရုံးအပါအဝင်တက်ဆိုင်ရာဝန်ကြီးဌာနတွေရဲ့သတင်းအချက်အလက်တွေကိုလည်းသမရအိမ်တော်သတင်းတောက်တွေသတင်းရယူနိုင်ကြပါပြီ။အရင်တုန်းကဆက်သွယ်ရယူမေးမြန်းမှုခက်ခဲတဲ့အစိုးရပိုင်းဆိုင်ရာသတင်းအချက်အလက်တွေကိုသတင်းမီဒီယာတွေအနေနဲ့ပုံမှန်ရယူနိုင်တော့မယ့်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့မြင်ကြပါတယ်။အသေးစိတ်ကိုတော့မဆုမုံကဆက်ပြောပြပါမယ်။
ဟုတ်ကဲ့ပါအစိုးရရုံးဆိုင်ရာနေပြည်တော်ကသမရအိမ်တော်မှာဧပြီလ၁ရက်နေ့ကနေစတင်ပြီးတော့သမရဦးသိန်းစိန်ရဲ့ဆောင်ရွက်ချက်တင်တဲ့ပတ်သက်လို့သမရအိမ်တော်သတင်းတော့အဖြစ်သတင်းရယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေကိုသတင်းသာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်က VOA မြန်မာပိုင်းကိုပြောပါတယ
်ဧပြီလ၁ရက်နေ့မှာစတာပေါ့ဗျာကျွန်တော်ကနောက်ဆိုရင်တော့တရက်ကြူပြီးတော့မှကျွန်တော် email ရနေတဲ့စင်နောက်နေ့မှာတုံးမယ်သမရကြီးရဲ့အစီအစဉ်တွေကိုကျွန်တော်ဖြန့်ဝေမယ်ဒီနေ့ထုတ်တဲ့ဟာတော့သူတို့မနေ့ကရှင်းပြလိုက်တယ်ဒီနေ့မှာသူတို့လာစောင့်ပြီးတော့မှသူတို့တွေကကျွန်တော်ကတ္တာရည်တွက်ပေါ်နေဝင်ခိုင်းနေဓာတ်ပုံကြိုက်တယ်ပြန်ထွက်တယ်တွေ့ဆုံပွဲပြီးတော့အခါမှာကျွန်တော်ကသွားပြီးတော့ရှင်းပြပါတယ်ဒီနေ့လည်းမှလည်းအောက်လွတ်တော်ဒူနေစုကောင်းဆောင်မစ်ပိုလူစကီနဲ့တွေ့ဆုံပွဲပြီးတော့လည်းကျွန်တော်ပဲသွားပြီးတော့ရှင်းပြပါတယ်ဒါတော့တရှိကျွန်တော်လုံနေတဲ့ပုံစံပေါ့တမန်တော်ဘက်ကတော့ပြင်းစင်မနေ့10နိုင်မှာကိုစော်တေးကလာပြီးတော့မှအတိအကျတိအကျအချက်တွေရှင်းရှင်းပြမယ်နောက်တစ်ခါဒုတိယအဆင့်နဲ့ကျွန်တော်စီမံတာတော့အဝင်ကြီးဌာနတွေမှာကျွန်တော်တို့အများအားတွန်းဝင်ရုံးနေဖွဲ့ပြီးတဲ့အခါမှာမီဒီယာဆက်ဆိုင်ရာရှိတွေခန့်ထားပြီးတော့တင်တန်းလေးပေးထားပြီးပါပြီအဲဒုဝင်ကြီးတွေနဲ့အဲ့လိုအရာရှိတွေကိုလည်းဒီမှာတမန်အိမ်တော်မှာဖိတ်ပြီးတော့မှမီဒီယာနဲ့တွေ့ဆုံပေးဖို့ကျွန်တော်စီစဉ်ထားပါတယ
်တမန်အိမ်တော်သတင်းတောက်တွေအတွက်အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲနဲ့တက်ဆိုင်ရာဝန်ကြီးဌာနတွေရဲ့အလှည့်ကျသတင်းစာရှင်းလင်းပွဲတွေအပါအဝင်သမရအိမ်တော်အတွင်းကနေ့စဉ်သတင်းအချက်အလက်ရယူနိုင်တော့မယ့်အစီအစဉ်တွေကိုလည်းစီစဉ်ဆောင်ရွက်ပေးမှာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်
ကျွန်တော်တို့တကယ်သမရအိမ်တော်လောမှာလို့ပဲနေ့စဉ်သတင်းတော့90တွေကလာကျင်တော့လာပေါ့ဗျာကျွန်တော်ကရှင်းပြမယ်သူတို့မေးတာဖြေမယ်တကယ်လို့ထူးခြားတဲ့စီစဉ်တွေရှိလို့ရှင်တော့ကျွန်တော်တို့ဒီလိုလို့ရှိရင်ပြည်ချနေရတဲ့စီစဉ်တွေကိုရှင်းပြမယ်အဲကျွန်တော်တို့သတင်းခန်းတစ်ခုလုပ်ထားတယ်အင်တာနက်အဆက်တွေပဲကျွန်တော်လုပ်ပေးထားတယ်တကယ်လို့ TV ကင်မရာတွေပါလာမယ်ဆိုရင် TV ကင်မရာတွေတိုက်ရိုက်အတန်းယူလို့ရအောင်ကျွန်တော်တို့နေရာမှာသူ့ socket box တွေနဲ့ mixer တွေထားထားပေးမယ်နောက်တစ်ခါဝန်ကြီးဌာနတွေကသူတို့ကသူထုတ်ပြန်တဲ့ press statement လိုဟာမျိုးတွေရှိလို့ရှိရင်ရယူနိုင်အောင်လို့ကျွန်တော်တို့သတင်းခန်းပဲကျွန်တော်ဖြန့်ဝေပေးပါအရင်ကတော့အခါလို့ဆိုတော့အခါသားရှင်ခေါ်ပြီးတော့လုပ်တယ်ဆိုပေမဲ့အခုကတော့နိုင်ငံတကာမှာလိုပဲစနစ်တကျဖြစ်အောင်ကျွန်တော်စလုပ်တယ်လို့ပြောလို့ရပါတယ်အဲ့ဒါသူတို့ဆက်ဆံရေးဝန်ကြီးဌာနတွေမှာလည်းသတင်းထုတ်ပြန်ရေးအခန်းကြီးလို့ပို့ကျွန်တော်တိုက်တွန်းနေတာပေါ့ပထမအဆင့်ကတော့သမရိုင်းတော်မှာလာပြီးတော့ကြည့်ပြမယ်ဆိုရင်ကျွန်တော်တင်တယ်သတင်းစီးဆင်းမှုကပို့ပြီးတော့မြန်လာမယ်သတင်းတော်တွေအနေနဲ့လည်းသတင်းတစ်ခုရလို့ရှိရင်မှအတည်ပြုနိုင်တဲ့အခွင့်အရေးတွေပို့ရလာမယ်လို့ကျွန်တော်မျှော်လင့်တယ်သို့တော်တကယ်လုပ်ဖြစ်အောင်ကတော့သတင်းသမားတွေရောသက်ဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ရေးအရာရှိတွေပေါင်းပြီးတော့လုပ်ရပါပေါ့ဗျာ
ဒါကြောင့်သတင်းမီဒီယာသမားတွေအနေနဲ့သမရအိမ်တော်အတွင်းသတင်းရယူခွင့်ရနိုင်မှုအတွက်ကမြန်မာနိုင်ငံဆိုင်ရာပြည်ပသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းဌာနတွေကသတ်မှတ်ချက်တွေနဲ့အညီသမရအိမ်တော်သတင်းတောက်တွေကိုနေပြည်တော်မှာထားရှိပေးထားရတာဖြစ်ပါတယ်နေပြည်တော်မှာရှိတဲ့သမရအိမ်တော်မှာသတင်းသမားတွေအတွက်သတင်းမီဒီယာကန်တီးတန့်ဖန်တီးပေးထားမှာအပါအဝင်နေ့စဉ်ပုံမှန်သတင်းအချက်အလက်တွေရယူနိုင်မှုအတွက်ကိုလည်းနိုင်ငံတော်သမရရုံးဘက်ကစီစဉ်ပေးထားမယ့်အကြောင်းနဲ့မီဒီယာသတင်းဌာနတွေစီကနေပြီးတော့သမရအိမ်တော်သတင်းတောက်ထားရှိနိုင်ရေးသတ်မှတ်ချက်တွေနဲ့ပတ်သက်လို့အကြံပြုဆွေးနွေးကြတာတွေကိုသမရအိမ်တော်သတင်းတောက်တူဖြစ်တဲ့ကိုလင်းပူပူကအခုလိုပြောပြပါဗျ
။သမရအိမ်တော်ကိုသတင်းယူခွင့်ပေါ့နော်ဌာနကိုတက်ရောက်ပေါ့ပြည်ကြီးကြီးရင်းဟောနိုင်ငံတကာသတင်းဌာနနဲ့တခြားနောက်တက်ရောက်လျှောက်ထားခွင့်ရှိတယ်လို့သူကပုံလုံးကိုညှိနှိုင်းလိုက်တယ်။ညှိနှိုင်းလိုက်တဲ့အချိန်မှာကျွန်တော်တို့ကိုယ်အိမ်မှာစီကံချက်တွေတော့ပါတော့ဗျာ။ဥပမာအနည်းဆုံးဟိုမီဒီယာလုံးတက်၅နှစ်ရှိရမယ်လို့အခြေခံသတ်မှတ်ချက်တွေပေါ့နော်။ဒီနောက်ကကျွန်တော်တို့ထောက်လိုင်းပေါ့သတင်းထောက်လိုင်းပေါ့ SP ပေါ့။သူတို့ကနေပြီးတော့ပြန်ပြီးတော့နောက်ကနေ bearing light တိုင်းပဲလုပ်တယ်။ဒီနေ့ကျတော့ပထမဆုံးအနေနဲ့သူစပြီးတော့ဝင်နေပေါ့နော်ဒီနေ့ဝင်နေဆိုတော့တို့ရောအရင်တော့ဆိုရင်တမိုင်းကိုဝင်လို့ရှိရင်ဒါဒီတမိုင်းမှာတခုခု event တခုခု call တခုခုလုပ်လို့ရှိရင်ကျွန်တော်တို့ကပြန်ကြားရရင်တဖင်သွားတယ်အခုကျတော့ဟိုအဲ့ဒီဟာ accept မရှိတော့ပဲねဝင်ရထွက်ရတဲ့ procedure ကတော့ဟိုအရင်တည်းကတော့နည်းနည်းလေးတော့ရှင်းသွားတာပေါ့အရင်ဆိုကျွန်တော်ကလာရတယ်တင်တိုင်းကိုသွားရတယ်တင်တိုင်းကစီစဉ်ပြီးတဲ့ဟာနဲ့သွားသွားပြီးအစီအစဉ်ခဲ့အခုကျတော့တမနာအိမ်ကြီးကိုတိုက်ရိုက်ကိုကိုသွားဟိုနေတိုင်းနေတိုင်းသွားနေလို့ရတာပေါ့လေ
တမနာရုံးပါဝင်အစိုးရဝန်ကြီးဌာနတွေရဲ့တည်င်းချက်လက်မှန်ကန်မြန်ဆန်စွာစီစဉ်နိုင်ရေးအတွက်အဓိကရည်ရွယ်ပါတယ်ဆိုပြီးတော့တမနာအိမ်တော်ကဧပြီလ၁ရက်နေ့ကနေစပြီးသတင်းမီဒီယာတွေနဲ့ပုံမှန်တွေ့ဆုံမှုအစီအစဉ်ကိုစတင်လိုက်တာလည်းဖြစ်ပါတယ်ဒါဟာပြုပြင်ပြောင်းလဲရေးဖော်ဆောင်နေပါတယ်ဆိုတော့တမနာဦးသိန်းစိန်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာတတိယမီဒီယာလွတ်လပ်ခွင့်ကအတော်အသင့်ရှိလာနိုင်ပြီလို့ဆိုနိုင်ပေမဲ့လည်းအစိုးရတာဝန်ရှိတဲ့သူတွေသက်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့တတိယမီဒီယာတွေအပေါ်မှာတတိယအချက်လက်ဖြန့်ဝေမှုအားနည်းနေတဲ့အတွက်အခုလိုမျိုးသမရအိမ်တော်မှာပုံမှန်သတင်းစာရှင်းလင်းပွဲတွေပြုလုပ်တယ်ဆိုရင်အရင်ကထက်စာရင်တော့